မြန်မာနိုင်ငံမှာဒီလပိုင်းဒီအတွင်းဒေါ်လာဈေးမြင့်တက်နေပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းတဲ့ကိစ္စမှာမြန်မာနိုင်ငံပြည်ထောင်စုဗဟိုဘဏ်အနေနဲ့ဒေါ်လာနဲ့ညီမျှတဲ့မြန်မာကျပ်ငွေတန်ဖိုးကိုချတဲ့ဈာဝင်ဆောင်ရွက်မှုတွေလှုပ်ဆောင်ခဲ့ပေမဲ့တကယ်လက်တွေ့မှာတော့ပြည်တွင်းမှာထွက်ပေါ်နေတဲ့မတိကျတဲ့စိုးရိမ်စရာသတင်းတွေကြောင့်မြန်မာပြည်တွင်းဒေါ်လာဈေးဟာမငြိမ်မသက်ဖြစ်နေရတယ်လို့ဗဟိုဘဏ်တာဝန်ရှိသူတွေကပြောပါတယ်အခုလိုမြန်မာကျပ်ငွေတန်ဖိုးကျနေတဲ့ကိစ္စကိုပြည်ထောင်စုဗဟိုဘဏ်အနေနဲ့ဘလို့လှုပ်ဆောင်ပေးနေတာရှိပါသလဲလို့ဗဟိုဘဏ်ရဲ့ဤပညာဆိုင်ရာတာဝန်ရှိပုဂ္ဂိုလ်စီးပွားရေးပညာရှင်ဦးကျော်မင်းထွန်းကိုမေးမြန်းရမှာသူကအခုလိုစတင်ဖြေကြားပါဗျာ။လော
လောဆယ်မှာတော့ဗဟိုဘဏ်ရဲ့ reference rate ကိုကျွန်တော်တို့ဒီ market rate ရေပေါ့ inline ပြောင်းနည်းနည်းလေးသူတို့ဟာမြင့်လိုက်တာပေါ့လေ။ reference rate က1200ကျော်ကနေပြီးတော့1100ကိုတက်သွားတာပေါ့လေ။ဒါတော့ဒီဘူဘာလုပ်နေရတယ်လေ။ Policy policy ရတော့ဒီမှာဒီကြီးသေးရ inflation ကိုလည်းရောအောင်လို့ပါလို့တော့လုပ်နေရတယ်လေ
။ဒေါ်လာဈေးတက်ပြီးတော့မြန်မာငွေဈေးကျနေတဲ့အကြောင်းရင်းတွေကဘာလဲခင်ဗျ
။မြန်မာငွေကတန်ဖိုးကျသွားတယ်ဆိုတာကသူပြည်ပအကြောင်းရင်းလည်းပါတယ်ပြည်တွင်းကအကြောင်းရင်းလည်းရှိတာပေါ့နော
်။ဟုတ်ကဲ
့။အဲ့တော့ပြည်ပအကြောင်းရင်းကတော့သူခရီးပြည့်တဲ့အချိန်မှာဒေါ်လာကအခုဟိုဘောတန်ဖိုးတက်လာတယ်။အော် American စီးပွားရေးကလည်းကောင်းလာတယ်။နောက်တစ်ခုကလေကြေးရဲ့ဒီဘူဂန်ပေါ်လစီကလည်းစီးပွားရေးတော့ငွေအများကြီးချဲ့တယ်အောင်ရပ်လိုက်ပြီးတော့သူကမော်နီတရီတိုက်တင်းကြီးခေါ်တာကိုငွေကိုနည်းနည်းကြောက်ပြန်လုတ်လိုက်တယ်ဆိုတော့အဲ့ဒါဒီကြောင့်ဒေါ်လာကြီးကတက်လာတယ်အင်္ဂန်ကမှာဆိုတော့ဒါပြပအကြောင်းရင်းပေါ့အဲ့ဒါကကျွန်တော်တို့လုပ်လို့မရဘူးလေပြည်တွင်းအကြောင်းရင်းကတော့ခုနကျွန်တော်တို့ဘတ်ဂျက်မှာလူငွေကြီးများလာတယ်ပြည်တွင်းမှာခုနလစာကြီးတူလာတော့နော်ဒီနောက်တစ်ခါကျွန်တော်တို့နိုင်ရတဲ့ development အတွက်သုံးဆွဲရတဲ့ investment တွေကဒီဝိုင်းဆောင်ကြီးအချက်ညားတာ哦အဲ့တော့အသုံးစိတ်ညားတယ်ဆိုတော့တစ်ခါကဒီလိုမျိုးမှာလဲဝင်ပေါင်းမှမှုကလဲနည်းနည်းတက်လာတာပေါ့တက်လာအဲ့ဒါကိုတော့ကျွန်တော်တို့ဒီဘက်ကဝေးကြီးနည်းနည်းနဲ့ပေါ့ကျွန်တော်တို့လုပ်တယ်နောက်တစ်ခါ trade ကြတော့လဲဘူဘာလုံးလို့မရဘူးလေကုန်သွယ်ရေးမူဝါဒကဆွေးနွေးမှုစီကလဲသူကဒီ import နဲ့ export ကိုဘာမှကျွန်တော် control လုပ်လို့မရဘူးဘယ်လို import တွေကိုသိရမလဲဘယ်လို import တွေရောမသိရဘူးအဲ့လိုကန့်သက်ချက်ကလဲကျွန်တော်တို့လုပ်လို့မရဘူးလေအဲ့ဒီလိုလည်းတော့အပြည့်လို့မရဘူးဒီနိုင်ငံသားပစ္စည်းကလည်းလူတွေကဒီ consumption ပေါ့အသုံးစွဲမှုကလည်းများလာတော့ဒေါ်လာ demand ကလည်းဒီထဲမှာများလာတာပေါ့တော့အခုနိုင်ငံသားဝင်လာတဲ့ company တချို့ကလည်းသူတို့ဒေါ်လာကိုပြန်ပြီးတော့ဟို demand ပြန်များလာတော့တစ်ခါကဒေါ်လာကဟိုပို့ပြီးတော့လူတွေကလိုလာတယ်ဒီထဲမှာလည်းဒေါ်လာ demand များတယ်တစ်ခါကစက်က supply ကြီးအများများလာတယ်စက်တရားတိုးလာတယ်အဲ့ကြားထဲမှာကျွန်တော်တို့ကဒီကြက်ငွေရအတမူးကြတဲ့ဟို pressure တွေပေါ့နော်အဲ့ဒါတွေကလည်းရှိတယ်ဆိုတော့ကျွန်တော်တို့ဘူဘန်အနေနဲ့ကတော့ဒီလုံနိုင်တဲ့ငွေချင်းပြည်နဲ့အကုန်လုံးတော့လုံနေတာပဲ
ဒီမြန်မာနိုင်ငံအနေနဲ့ကအခုလက်ရှိဖြစ်ဖြစ်နေတဲ့ဒီအကြက်တဲအတွက်ကဆရာတို့ဘူဘန်အနေနဲ့ကအကောင်းဆုံးလုံနိုင်တာဘာရှိလဲခင်ဗ
ျဘူဘန်ကတော့ဒီလုံနိုင်တဲ့ဒီငွေချင်းပြည်နဲ့ရှိတယ်လေအဲ့ဒါတွေတော့လုံနေတာပဲလုံနေတယ်ဒီအခုဖြစ်နေတဲ့အခြေအနေကလည်းဒီလိုကလည်းမဟုတ်တော့ဘဲနဲ့တစ်ခါကသာရှိလဲလို့ဆိုတော့ကျွန်တော်တို့ technique လို့ခေါ်တာပေါ့နော်ဟိုထိတ်လန့်စိုးရိမ်ပြီးတော့စိုးရိမ်မှုနဲ့ရောင်းဝယ်ပြီးဖြစ်လာတယ်နောက်တစ်ခုကဈေးကစားခြင်းနဲ့အားမျိုးတွေရှိလာတယ်ပေါ့အဲ့ဒါတွေကတော့ကျွန်တော်တို့ကသူတို့ရဲ့စိုးရိမ်တောင်းကြမှုတွေမရှိအောင်ကဲသားကြီးကောင်းပြီးလိုတော့ဒေါ်လာကိုဓမ္မရှိတဲ့လောက်ကိုဖြည့်ပြီးနေတယ်ဆိုတာကလည်းကျွန်တော်တို့မှာကတ္တစီတီးကမရှိဘူးလေ